အမေရိကန်ကာကွယ်ရေးဌာနအနေနဲ့မြန်မာစစ်ဖက်နဲ့အရက်ဖက်အရာရှိတွေကို2013ခုနှစ်ကစပြီးသင်တန်းတွေပေးခဲ့တာဖြစ်ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးအရန်ကာကွယ်ရေးတပ်ဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘက်က VOA ကိုအခုလိုရှင်းပြပါတယ
်။ကျမတို့ကာကွယ်ရေးဆိုကျမတို့ရဲ့ institution ကကျမတို့ civil military relation နဲ့ပတ်သက်ပြီးတော့ disaster နဲ့ပတ်သက်ပြီးတော့စစ်တပ်နဲ့စစ်တပ်နဲ့လုပ်တာတွေရှိတယ်လေ disaster ကိုဘယ်လိုများကူညီရမလဲအဲ့လိုမျိုးပေါ့နော် idea ရှိတတ်တယ်ဒါပေမဲ့ကျမပြောချင်တာကျမတို့ရဲ့ center နဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်ကျမတို့ကတော့ကာကွယ်ရေးပေါ့နော်ဆိုကျမတို့ကကာကွယ်ရေးနဲ့ပတ်သက်သော institution ဆိုတော့ဟိုဘက်ကမြန်မာနိုင်ငံဘက်ကလည်းကာကွယ်ရေးနဲ့ပတ်သက်သော institution like National Defense College တို့မျိုး you know နဲ့ပူးပေါင်းပြီးတော့ကျမတို့လုပ်နေတာပေါ့နော်အဲအဲ့လုပ်နေတဲ့အခါမှာကျမတို့ကဗာလဲcivil military relation ပူးပြီးတော့ focus လုပ်နေတဲ့အခုချိန်မှာပါဆိုမြန်မာနိုင်ငံ transition ဖြစ်နေတဲ့အခါကျတော့လေ
ဟုတ်ကဲ့အခုလိုမြန်မာစစ်ဖက်နဲ့ရပ်ဖက်အရာရှိတွေကိုတင်နန်းတွေပေးတဲ့ရွေချက်ကဘာပါလဲနောက်ပြီးတော့ဒီတင်နန်းတွေရဲ့အကျိုးသက်ရောက်မှုကရောဘာရီရှိပါလဲရှင
်တင်နန်းပေးရတာတော့ကျမတို့ဒီစစ်ဖက်ရပ်ဖက်ထိရောက်ရောက်ပူးပေါင်းနိုင်ဆောင်ရွက်နိုင်အောင်နောက်အတွေးခေါ်တွေခင့်မီရင့်ကျက်လာအောင်ကျမတို့ပညာပေးလုပ်ငန်းတွေလုပ်ပေးတာပါကျမတို့တင်နန်းလာတက်တဲ့လူတွေကဟိုနေစစ်ဖက်ကလည်းပါတယ်ရဲဘက်ကလည်းပါတယ်အရက်ဖက်ကဒီလည်းအများကြီးပါပါတယ်အရက်ဖက်ကဆိုလို့ရှိရင်ကျမတို့ဒီမှာချက်ချင်းကြီးလဲလာတယ်ကျမတို့အမျိုးသမီးနဲ့ပတ်သက်ပြီးတော့အဖွဲ့အစည်းတွေရှိတဲ့ဥစ္စာတွေကလည်းလာတယ်နောက်ပြီးတော့လူမှုဖူလုံရေးဘက်ကလည်းလာပါတယ်ဒီမှာလာတဲ့အခါကျတော့ကျမတို့စီမှာလာတက်တဲ့အချိန်မှာဆိုလို့ရှိရင်သူတို့AACC ဟိုနေဒီဥစ္စာတွေဆွေးနွေးနိုင်ကြတာပေါ့နော်အစင်ကားထဲမှာလည်းလုပ်နိုင်တယ်နောက်ပြီး lunch စားရင်းနဲ့လည်းသူတို့ဒီဥစ္စာတွေကိုဆွေးနွေးနိုင်တယ်အဲ့ဒီခါမှာဆိုကျမတွေ့ရတာတယောက်နဲ့တယောက်နဲ့ဟိုနားလည်မှုတွေပို့ပြီးတော့တက်လာတယ်နောက်တယောက်နဲ့တယောက်နဲ့အသီးခတ်မှုတွေလည်းသူတို့ပို့ပြီးတော့နားလည်လာတယ်တချို့ဒီကကျောင်းကနေပြီးတော့ပြန်သွားတဲ့လူတွေဟိုမှာပူပေါင်းပြီးတော့လုံနိုင်ကြတယ်ဥပမာကျမတို့စီကချက်ချင်းကြီးအမျိုးသမီးလာတယ်နောက်သူလာတော့ဒီမှာစစ်ဖက်ကဘုံမှုကြီးတယောက်နဲ့အတူတူသူတို့ပူပေါင်းပြီးတော့ဒီမြန်မာနိုင်ငံတဘာဝဘေးအန္တရာယ်ရောက်တဲ့အချိန်မှာဘယ်လိုများပူပေါင်းပြီးတော့ကူညီရမလဲဆိုသူတို့နှစ်ယောက်တွေးခေါ်ပြီးတော့ပေါ့လေတိုက်ပြီးတော့ဒီဥစ္စာပိုကောင်းအောင်လုပ်ပေးနေတယ်လို့ကျမကြားရပါတယ်ကျချင်းကြီးကတိတဲ့အတိုင်းပဲမလားတဘာဘေးအန္တရာယ်ဒုက္ခတွေဖြစ်လို့ရှင်သူတို့သွားကူညီပြအဲ့အချိန်မှာသူတို့နည်းနည်းပါးပါးစစ်တပ်ဖက်ကနေပြီးတော့ဗာလေ transportation ဖြစ်ဖြစ်ကားတွေဗာလေ truck တွေဒီဥစ္စာတွေသယ်ဖို့အတွက်ကိုအရန်လိုအပ်တယ်အဲ့ဒီအားဆိုတော့သူတို့ဒီဥစ္စာသွင်းဝေးပြီးတော့ဘယ်လိုများအဲ့လိုမျိုးပို့ပြီးတော့ထက်ထက်ရရကူညီနိုင်မလဲဆိုတော့သွင်းဝေးနိုင်ကြတာပေါ့နော်ကျမတို့ဒီမှာ democracy စနစ်နဲ့ကိုက်ညီတော့အရက်ဖက်စစ်ဖက်ဆက်ဆံရေးလူအခွင့်အရေးအလေးထားပြီးတော့ဆက်ဆံနိုင်မဲ့နီလန်းတွေကျမတို့ဒီမှာတင်ပေးတာရှိပါတယ်။ကျမတို့စီကိုအများသောအားဖြင့်ဟိုစစ်ဘက်ကလာတဲ့အရာရှိတွေဟာတော်တော်များများဒီ NDC ဒီမှာကာကွယ်ရေးတပ်ကသူကအရာရှိကြီးများလာပါတယ်။သူတို့ဒီကလာပြီးလို့ရှိရင်သူတို့ပြန်သွားတဲ့အခါကျလို့ရှိရင်ဒီမှာတင်သွားတဲ့ပညာတွေသူတို့ဟိုမှာပြန်ပြီးတော့ဖြန့်ဝေတယ်လို့ကျမကြားရပါတယ်။
အလားတူအမေရိကန်စစ်တပ်ကမြန်မာပေါ်ထားတဲ့မူဝါဒကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့တောင်နဲ့အရှေ့တောင်အာရှဆိုင်ရာဒုတိယလက်ထောက်ကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ရန်ကုန်ခြေစိုက်တကောင်းနိုင်ငံရေးလေးလာမှုအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကိုရဲမျိုးဟင်းကအခုလိုပြောပြပါဗျ
။ဒီမိုကရေစီနိုင်ငံတွေမှာအရက်ဖက်စစ်ဖက်ဆက်ဆံရေးမှာအရက်သားနိုင်ငံရေးသမားတွေပြည်သူ့ရွေးချယ်တင်မြှောက်လိုက်တဲ့အရက်သားနိုင်ငံရေးသမားတွေကနေပြီးတော့ဒီစစ်တပ်ကိုကျွန်တော်လွှမ်းမိုးနိုင်ရမယ်ထိန်းချုပ်နိုင်ရမယ်ဆိုတဲ့ civilian control over military ဆိုတဲ့မူကိုသူတို့ဟိုခိုင်ဆွဲထားတယ်အဲ့တော့တကယ်လို့ဆက်ဆံရေးတွေဆောင်ရွက်မယ်ဆိုရင်သူတို့အနေနဲ့ဒီအရက်သားနိုင်ငံရေးသမားတွေကတဆင့်အရက်သားနိုင်ငံရေးသမားအစိုးရတွေကတဆင့်သူတို့ဆက်ဆံရေးကိုဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းကိုအဓိကပြောတယ်နောက်တစ်ချက်မှာဆက်ဆံရေးကိုဆောင်ရွက်တဲ့အခါမှာလည်းသူတို့အနေနဲ့ very cautious ပေါ့တရားသတိထားပြီးတော့ကျွန်တော်တို့ဆက်ဆံရေးကိုဆောင်ရွက်သွားမယ်လို့ပြောတယ်။သို့တော်ညာလည်းကျွန်တော်တို့အနေနဲ့ကတော့ပါလဲထပ်ပြောလဲဆိုတော့ဒါကျွန်တော်တို့စစ်တပ်ကတပ်မတော်ကနှစ်ပေါင်းများစွာဒီ isolated ဖြစ်နေတဲ့အထီးထီးဖြစ်နေတဲ့နိုင်ငံမှာနေခဲ့ရတယ်။နေတဲ့အခါကျတော့သူတို့ professionalization လုပ်ဖို့ဆိုရင်ဒီ democracy နိုင်ငံတွေကတပ်မတော်တွေနဲ့ပြန်လည်ပြီးတော့ဟိုထိတွေ့ဆက်ဆံတဲ့ဆက်ဆံရေးကကောင်းမွန်တဲ့ဆက်ဆံရေးဖြစ်မယ်လို့ကျွန်တော်လည်းမြင်တယ်သူတို့လည်းမြင်တယ်ပေါ့အဲ့တော့ပြန်လည်ထိတွေ့ဆက်ဆံတဲ့ဆက်ဆံရေးတွေလုပ်မယ်တော်တော်များလည်းအဲ့ဒါကို cautious ဟိုသတိထားပြီးသူတို့လုပ်မယ်ပေါ့နောက်တဲ့ခါကျရင်ပထမဆုံးဒီအင်္ဂလိပ်စာသင်တန်းပေးတာမျိုးတွေလုပ်မယ်ပြီးတော့တက်မရော်ကတချို့သောအရာရှိတွေရဲ့ဒီ သူတို့ရဲ့အရေးသွေးမြင့်တင်ပေးတာတွေသူတို့ဆောင်ရွက်သွားမယ်အရေးသွေးမြင့်တင်ပေးတာတွေသူတို့လုပ်မယ်ပေါ့ပြီးတော့လုံခြုံရေးကဏ္ဍစဉ်းစားမှုတွေမှာတခြားသောလုံခြုံရေးစီရင်မှုတဲ့တခြားလုံခြုံရေးကဏ္ဍစဉ်းစားမှုတွေကိုလည်းသူတို့အဓိကစဉ်းစားနိုင်အောင်လို့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းသူတို့ဟိုဆွေးနွေးဆောင်ရွက်သွားမယ်လို့သူတို့ဟိုပြောတယ
်ဒီအတော့အတွင်းမှာပဲ American ပြည်ထောင်စု Pacific စစ်ဌာနချုပ်ရဲ့ဒုတိယစစ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီး Anthony Crutchfield ဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးမြန်မာအစိုးရနဲ့စစ်ဖက်ဆိုင်ရာအကြီးအကဲတာဝန်ရှိပုဂ္ဂိုလ်တွေနဲ့မနေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒုတိယဗိုလ်ချုပ်ကြီးအနေနဲ့ American စစ်တပ်ကိုအရက်သားအစိုးရကထိန်းကွက်ထားတဲ့အခမ်းကဏ္ဍအပါအဝင် American စစ်တပ်ရဲ့လုပ်ငန်းဆောင်တာတွေဘာတွေရှိတယ်လဲဆိုတာတွေကိုဆွေးနွေးပြပြခွင့်ရခဲ့ကြောင်းရန်ကုန် American တန်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။